ေလုံတန်းဒီပါကြီးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းဦးဆောင်ကောင်းထည့်ဖော်ခဲ့တဲ့အများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS အပေါ်ပြည်သူတွေအနေနဲ့ယုံကြည်မှုရောနေနေပြီးတော့ YBS နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရရဲ့စီမံခန့်ခွဲမှုညံ့ပြင်းတယ်လို့ဒီကနေ့တနင်္လာနေ့မှာကျင်းပတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်စည်းဝေးမှာလွှတ်တော်ကိုယ်စားအများပြားကဝေဖန်လိုက်ပါတယ်အခုလို YBS နဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆွေးနွေးတဲ့နေ့မှာပဲဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကလွှတ်တော်မတက်ရောက်နိုင်တဲ့ပုံမှန်လေးဝေဖန်မှုတွေရှိနေပါတယ်။ဒီချိန်နည်းနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတော့မင်းမင်းခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ရန်ကုန်တိုင်းဒေသကြီးအတွင်းမှာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့မထတာစနစ်ကိုဖျက်သိမ်းပြီးအများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS ကိုအစားထိုးပြောင်းလဲခဲ့တာဟာပြည်သူလူထုအတွက်အကျိုးရှိတဲ့အပြောင်းအလဲမျိုးမဟုတ်သေးဘူးလို့ဧပြီလ24ရက်နေ့မှာကျင်းပတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်လိုက်ပါတယ်။စီမံခန့်ခွဲမှုညံ့ကျင်းတာတွေနဲ့အတူ YBS စနစ်အပေါ်ပြည်သူတွေယုံကြည်မှုနည်းနေပြီလို့တကုံမြို့နယ်အမတ်နှစ်မဲဆန္ဒနယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်စီရကလွှတ်တော်အစည်းအဝေးမှာအခုလိုဆွေးနွေးသွားပါတယ်
။အင်္ဂါတန်ညာမှုကိုတိုင်းအစိုးရကောင်စီကဝင်လို့ညင်လာပြီးတော့မိမိရဲ့တာဝန်ရှိတာဝန်ရှိမှုတွေကိုဒါလုံးဝအဲ့ဒါတာဝန်ရောမျိုးဆိုတဲ့ဟာတွေပြန်လာရှိပါတယ်။တို့ရောင်နေဒီဇာကြီးစွတ်တော်နေရောင်နေဒီဇာကြီးစွတ်ဖို့ဘောင်းမုံနဲ့စွတ်အတူကလာနဲ့ဖြစ်နေတာပေါ့ဗျာဆိုတော့ဒီလက်ကူတင်ပြနေတာကတော့အခုပြောနေကြတာပေါ့ဒါ YGS ပေါ့နော်ဒါပြည်သူ့ရဲ့ YGS ပေါ့အခုလက်ရှိကတော့ပြည်သူ့ရဲ့ YGS ပုံပြည်သူစိတ်ရဲ့ YGS ဖြစ်နေကြောင်းသိပြရင်ရို့ထုတ်ပါတယ်
ဤစိန်မျိုးနဲ့မဲဆန္ဒနဲ့အမတ်နှစ်လွတ်တော်ကိုယ်စားလှယ်ဥဝေဖြိုးဟန်ရဲ့ရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူတည်ယူပို့ဆောင်ရေးစနစ်ကိုအခုထပ်ပိုမိုကောင်းမွန်လာစေရေးနဲ့ထိရောက်တဲ့စီးနှင်းစည်းကမ်းတွေနဲ့အညီအရေးယူဆောင်ရွက်ပြီးလုပ်ငန်းဆောင်ရွက်ချက်တွေကိုအများပြည်သူသိရှိနိုင်ရေးပွင့်လင်းမြင်သာစွာချပြနိုင်ဖို့ပိုင်းဒေသကြီးအစိုးရအဖွဲ့ကိုတိုက်တွန်းကြောင်းအဆိုကိုလွတ်တော်ကိုယ်စားလှယ်26ဦးကထောက်ခံဆွေးနွေးခဲ့ကြတာပါရန်ကုန်တိုင်းအစိုးရဘက်ကတော့ဧပြီ29ရက်နေ့ကမှလွတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်တွေအပေါ်ပြန်လည်ဖြည့်ရှင်းတာမျိုးလုပ်မယ်လို့ရန်ကုန်တိုင်းဒေသကြီးလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကဒီကနေ့လွတ်တော်အစည်းအဝေးမှာပြောဆိုသွားပါတယ်။ YBS နဲ့ပတ်သက်လို့အားသာချက်ဆိုတာကိုပြည်သူတွေအနေနဲ့ထောက်ပြကြရမရှိသလောက်ဖြစ်နေပြီး YBS စနစ်စတင်အကောင့်ထည့်ဖို့ကလေးကနီးလန်းမမှန်ဘူးလို့ကြောက်ကြားမျိုးနဲ့မဲဆန္ဒနဲ့အမတ်တဲ့လွတ်တော်အမတ်ဒေါ်ကြည်ပြားကပြောပါတယ်။
အခြေခံပြည်သူနဲ့တိုက်ရိုက်ဆက်ဆိုင်တဲ့စနစ်တစ်ခုပြောင်းမယ်ဆိုတာမပြောင်းရင်လည်းအချိန်ယူဖို့လိုပါလေ။ပြောင်းပြီးတော့လည်းစောင့်ကြည့်လေ့လာတုံ့ပြန်ပြီးတော့ပုံမူကောင်းမွန်တဲ့ဆက်ဆိုင်ချက်ကိုတွားရမှာပါ။အခုဝန်ကြီးချုပ်ကပထမ3လဘက်ကိုပထမအဆင့်လို့ပြောပါရယ်။3လဆိုတာစကားအရာအရင်မဲတူတောင်းနဲ့ထင်ရပြီးမယ်။နေ့စဉ်ခီးသွားပြည်သူတွေအတွက်3လဟာတော်တော်ကြာမြင့်ပါပဲ။ဒါတော့စစ်တင်းကြီးအစင်မပြေနိုင်ဘူးဆိုတာနားမလဲတာတော့မဟုတ်ပါဘူး။အဲဒါပေမဲ့ကျမတို့ကတစ်ဆင့်ချင်းတော့ချိုးသွားပြီးပြေလည်အောင်လုပ်သွားရမှာပါ။အခုတော့ရခိုင်မဆတ်တာစလုံးပေါ်ကို YDS တွေကအုပ်ပြောင်းလိုက်ရုံနဲ့ဒီလိုအပြောင်းအလဲမျိုးဖြစ်နေတယ်ဆိုလို့ရှိရင်တော့နေ့စဉ်ခီးသွားပြည်သူတွေကတစ်ဆင့်ကနေနှစ်ဆင့်ပြောင်းလာတယ်။ပိုပြီးပတ်စံပုံသွားတယ်။ဒါကလည်းလို့ဘာမှထူးခြားမှုမရှိတဲ့ပြောင်းလဲကြီးဖြစ်နေပါတယ်။ကောင်းစီခြင်းလို့ပြောင်းကြတာမို့လက်တွေကောင်းလာလေးလည်းပါအောင်မှမကောင်းလာလေးကိုကောင်းလာလေးနဲ့ဖြည့်သွင်းလို့ရမှာဖြစ်ပါတယ်။အခုတော့အချိန်ရရကအခုတင်ဥွေချူဟန်ထက်ပင်းစင်းနေထားတဲ့အချိန်ကြီးလေးရဆိုတာမရှိသလောက်ပါစေတနာမှန်နေနဲ့နီးလန်းသားနေလို့ထင်ပါတယ
်ရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS ပို့ပြီးကောင်းမွန်ဖို့လွတ်တော်မှာဆွေးနွေးတဲ့နေ့မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအခြားတာဝန်ရှိတဲ့အတွက်လွတ်တော်မတက်ရောက်နိုင်ကြောင်းခွင့်တိုင်ကြားခဲ့တာပါဇန်နဝါရီ16ရက်နေ့မှာစတင်အကောင့်ထည့်ဖို့ဆောင်ရွက်ခဲ့တဲ့ YBS စနစ်ဟာ3လအတွင်းထူးခြားတဲ့ပြောင်းလဲမှုမျိုးမရှိပဲစည်းကမ်းချိုးဖောက်မှုတွေဝန်ဆောင်မှုညံ့ပြင်းမှုတွေကားအစီးရေနေပြီးကြက်ကြက်တဲစီးနေရတာတွေရှိနေသေးဖြစ်တယ်လို့ပြည်သူတွေကဝေဖန်နေကြတာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကတော့ YBS ကို3လတကြိမ်အစင်းညံ့တယ်မှုလို့ပြီးအများပြည်သူပိုင်းနဲ့တည်ယူပို့ဆောင်ရေးစနစ်စစ်စစ်ဖြစ်အောင်လုပ်မယ်လို့ကြွေးကြော်ထားခဲ့တာပါ။ဒါပေမဲ့လည်းအခု3လကျော်တဲ့အထိရန်ကုန်တိုင်းအစိုးရအနေနဲ့ဘတ်စကားတစ်အစားထိုးတာတွေဘတ်စကားတွေကို GPS စနစ်နဲ့ထိန်းချုပ်ရေးစင်တာကစောင့်ကြည့်ရပြီးကစနစ်နဲ့ငွေပေးချေတာမျိုးတွေကိုအကောင့်ထည့်ဖော်တာမတွေ့ရသေးပါဘူး။ဘတ်စကားအသစ်စီးရီ1000လောက်ကိုတရုတ်နိုင်ငံကနေဝယ်ယူထားတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းတိုင်းအစိုးရအဖွဲ့ဘက်ကတော့ဒါနဲ့ပတ်သက်လို့တရားဝင်ထုတ်ပြန်ထားတာမျိုးမရှိသေးပါဘူးရှင်။